မုံတိုင်းတန်တဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့ကုနီကယ်ဆယ်ရေးတွေမရှိတာကြောင့်စားဝတ်နေရေးအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုနေကြပါတယ်။မုံတိုင်းကြောင့်ဒုက္ခသည်စခန်းတွေမှာနေအိမ်တွေပျက်စီးသွားကြတယ်လို့လက်ရှိအချိန်ထိအိမ်တွေပြန်ဆောက်ဖို့အခက်အခဲဖြစ်နေစေလို့လည်းဒီစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မိုးခမုံတိုင်းတန်ကြောင့်မြို့နယ်10ခုကလူဦးရေတန်းကျော်မုံတိုင်းတန်တင်ဒုက္ခရောက်နေကြတာပါလက်ရှိအချိန်ထိနိုင်ငံတကာအဖွဲ့တွေပါဝင်အရက်ဖက်အဖွဲ့တွေတက်ဆိုင်ရာအာဏာပိုင်တွေကမုံတိုင်းတန်တင်ဒေသတွေမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ဒါပေမဲ့ပုံနှကျုံမြို့နယ်ရိုးတရုတ်ယထာဘူတာစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်တော့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်လာတာမရှိသလိုဒီကနေ့အထိမုံတိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်မဆောက်ရသေးဘူးလို့စစ်ဘေးဒုက္ခသည်တူဦးဖြစ်တဲ့ဦးကျော်တန်းကပြောပါတယ်
ဟုတ်ကဲ့ပါကျွန်တော်တို့စကမှာမုန်တိုင်းတိုက်လို့နောက်အပြီမှာကျွန်တော်တို့စကန်တစ်ခုလုံးပြိုသွားတယ်ပြိုသွားတယ်ဆိုတော့ကျွန်တော်တို့မှာအခုနေရာမရှိဘူးနေရာမရှိဆိုတော့ကျွန်တော်တို့ဟောပြိုသွားတဲ့အိမ်ကိုအိမ်ကဥတွေကိုယူဒါပဲစားအစုပ်လေးတွေကိုယူပြီးတော့လောလောဆယ်ဆယ်တိခုတ်လို့ပါလို့လုံးနေရလုံးပြနေရတယ်ပြလုံးပြနေရတယ်ဒါဆိုတော့ကျွန်တော်တို့ဟာအမိုးလေးမလုံဘူးအကားလေးမလုံအမိုးမလုံကားမလုံလေတအားတိုက်လာရင်တော့မလုံဘူးမိုးတယ်တအားရွာရနဲ့လုံလုံချုံချုံမရှိဘူးမိုးရတယ်ခေါင်းဘောကမိုးမိုးရတယ်ဆိုတော့ကျွန်တော်တို့တခါတခါကြမိုးတအားရွာရင်ထိဆုံးပြီးတော့နေရတယ်ခင်ဗ
ျစာနယ်ဥက္ကဋ္ဌအတွက်တော့ပြီးခဲ့တဲ့လအတွင်းကမ္ဘာစာနယ်ဥက္ကဋ္ဌအဖွဲ့ WFP ကစံအချို့ထောက်ပံ့ပေးထားတာလောက်သာရှိပြီးတက်ဆိုင်ရာတာဝန်ရှိသူတွေနဲ့တခြားအဖွဲ့စည်းတွေလာရောက်ထောက်ပံ့တာမရှိဘူးလို့လည်းဦးကျော်တန်းကပြောပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့စကမ်းမှာတော့စာဝတ်နေရတော့ဒီခက်ခဲရှိတယ်ခက်ခဲရှိတယ်ဆိုတဲ့နေရာမှာကျွန်တော်တို့စကမ်းမှာဟိုငါလာပိုင်းက WFP ကလူတယောက်ကိုစံဆေးငါတိုက်ဒီလောက်ပဲရတယ်။အဲ့ဒီစနံပဲဒီနေ့ထိမြန်မာဒေါက်တာစွာနေရတယ်ခင်ဗျ။အဲ့ဒီစံလေးကုံတူမကုံတော့ပြီးမကုံတူတင်မှလည်းမကုံသေးဘူးတိုက်မရှိတော့ဘူး။အဲတုံးကျန်တုံးကျန်ဒီလောက်ပဲကျန်တယ်။တကယ်လို့ဒီ WFP ကငါလာပိုင်းကပေးတဲ့စံကုံရင်တော့ဘလို့လောက်ရမှန်းမသိဘူးကျွန်တော်တို့ဒီကဲကြက်တဲ့ဖြစ်နေတယ်
ဒါပြင်လူဦးရေ3000နီးပါးနေတိုင်းနဲ့မြောက်ဦးမြို့နယ်ကတိန်ညိုစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေမုံတိုင်းကြောင့်နေအိမ်တွေအကုန်ပျက်စီးသွားခဲ့ပါတယ်လက်ရှိမှာတော့နေအိမ်တွေကိုကိုထူကိုထပြန်တိဆောက်ထားကြပေမဲ့စားနေရိတ်ခအခက်ကြုံနေရတယ်လို့စခန်းတာဝန်ခံကိုကျော်မြင့်ရွှေကပြောပါတယ
်စားနေရိတ်ခအတွင်းထဲတော့ဒီကျွန်တော်တို့ဒီဟိုကဘလူးအတွေကနေပြီးဟိုကသူတယောက်ကို900လုံးနဲ့တော့ပြည်တယ်တရက်ကို900လုံးနဲ့အဲ့ဒါနဲ့ပြည်တယ်ရှိတယ်အဲ့တော့ဟိုကလုံလောက်ဖို့တော့မရှိပါဘူး။ဘာဖြစ်လို့ဆိုတော့ဟိုကလေခလေးတယောက်မူးစားတော့ဟိုကမုံဝေစားတော့ဟိုက1500အဲ့လိုပုံလေးဟိုကကြီးကကြီးဟိုကအပေးရဟာလေပြုံးလေးတင်ပြတာတင်ပြလေဟိုကသူတို့ပြတဲ့အစီနဲ့ပဲဟိုကကျင်းနေရတာပေါ့
။အလားတူပဲမြောက်ဦးမျိုးနယ်ကလူရဲ့1000ကျော်လောက်နေထိုင်တဲ့ပီပီရင်းစစ်ဘေးဒုက္ခသည်စခန်းမှာလဲစားနေရိတ်ခအခက်ကြုံနေရပါတယ်။WFP ကလစဉ်ထောက်ပံ့တာတွေရှိပေမဲ့ကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်လုံလောက်မှုမရှိဘူးလို့အဲ့ဒီစခန်းမှာနေထိုင်တဲ့စစ်ဘေးဒုက္ခသည်ဦးသိန်းရွှေမြတ်ကပြောပါတယ
်။ဒီမှာဆက်နေကဖွဲကဒီလေစစ်တပ်ရေမုန်တိုင်းတန်ခံရလို့ပြေးတာတော့မဟုတ်ဘူးသူတို့ကတော့ပူမာတလားတကြီးပြေးတာတလားတိန်ထောင်နောက်တော့ခွေးလုံးနဲ့ပြေးတာအဲ့လိုထောက်ပံ့တာတွေရှိတယ်တိတမုန်တိုင်းတန်ခံရလို့ဆိုပြီးထောက်ပံ့တာတော့မရှိဘူး။တဝက်နေကတော့ခက်ခဲခဲဖြတ်ခံရတဲ့ဒုက္ခတွေကတော့မရှိဘူးမရှိဘူးပုဂ္ဂလိကအလူချင်းတွေအစိုးရဌာနကလည်းထောက်ပံ့တာမရှိဘူးပုဂ္ဂလိကအလူချင်းတွေကလည်းထောက်ပံ့တာ
ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကတော့မုံတိုင်းတန်တဲ့ပြည်သူ13000အတွက်နေရာထိုင်ခင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့တယ်လို့ဒီလာတွင်ထုတ်ပြန်ချက်မှာပြောထားပါတယ်။ကမ္ဘာစားနပ်ရိက္ခအဖွဲ့ WFP နဲ့မိဖက်အဖွဲ့စည်းတွေကလည်းရခိုင်မြောက်ပိုင်းနဲ့မကွေးတိုင်းဒေသကမုံတိုင်းတန်တဲ့ပြည်သူ23000အတွက်အသက်ကစားနပ်ရိက္ခတွေထောက်ပံ့ပေးပြီးဖြစ်တယ်လို့မုံတိုင်းတန်ခံရတဲ့ဒေသကလူဦးရေ8000လောက်ကို3လစာအရေးပေါ်အထောက်ပံ့နဲ့ငွေသားတချို့ထောက်ပံ့ပေးဖို့ဆောင်ရွက်နေတယ်လို့လည်းမေလ31ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။